ချင်းပြည်နယ်မတူပီမြို့နယ်ထဲမှာစံစီစာဓာတ်စီစတာတွေရောင်းဝယ်တာကိုစစ်တပ်ကထိန်းချုပ်ထားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အိမ်တော်စုတစ်ခုကိုစံတအိတ်သာဝယ်လို့ရပြီးမှတ်ပုံတင်ပြရတယ်လို့လည်းပြောပြကြပါတယ်။စစ်တပ်ထိန်းချုပ်ထားတဲ့နေရာတွေမှာသာအခုလိုအခြေခံစားကုန်တွေကိုရောင်းခွင့်ပြုထားပြီးဈေးနှုန်းကလည်းအရင်ကထက်ပိုကြီးနေတယ်လို့ဒေသခံတွေအခက်အခဲတွေ့နေကြရပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ချင်းပြည်နယ်မတူပီမြို့နယ်ထဲမှာစံစီစားစတဲ့အခြေခံစားကုန်တွေရောင်းဝယ်တာကိုစစ်တပ်ကအခုအောက်တိုဘာလဆန်းကတည်းကကန့်သက်ထားပါတယ်။မတူပီမြို့မှာအရင်ကတည်းကအခြေချထားတဲ့ခမရ304ခလရ140နဲ့ဗျူဟာတန်ရင်ဆိုပြီးတန်ရင်3ခုရှိတာမှာဗျူဟာတန်ရင်အခြေစိုက်တဲ့နေရာမှာပဲအခုစားသုံးကုန်နဲ့လောင်စာစီတွေကိုဆိုင်ဖွင့်ရောင်းချခွင့်ပြုတယ်လို့ဒေသခံတွေကပြောပါတယ်။ဆန်စီစားဓာတ်စီစားတဲ့ကုန်စီတွေကိုဒေသခံတွေပြောတဲ့ဗျူဟာတန်ရင်မှာပဲစစ်တပ်ကထိန်းချုပ်ရောင်းပေးနေတာဖြစ်ပြီးကုန်ပစ္စည်းပေါ်မူတည်ပြီးတစ်ပတ်တစ်ခါတစ်လတစ်ခါလောက်သာအကန့်အသတ်နဲ့ရောင်းချပေးတာဖြစ်ပါတယ်။ဘယ်ချိန်ဈေးရောင်းမယ်ဆိုတာကိုအုပ်ချုပ်ရေးမှူးတွေကရက်ွက်ထဲမှာလိုက်អော်ပြီးတော့အသိပေးနေတာပါ။စစ်တပ်ကဒီလိုကန့်တက်နေတာကြောင့်အခက်အခဲဖြစ်ရတယ်လို့ဒေသခံတဦးကပြောပါတယ်
။ထိန်းချုပ်ထားတယ်လို့ပဲပြောမှာသူတို့တွေကတဆင့်သူတို့ရဲ့ဒီမှာပဲရောင်းရမယ်ဆိုပြီးတော့လေသူတို့အမှားပဲရောင်းခိုင်းလို့အမှားပဲတန်းစီပြီးဝယ်ရတာရှင်ဟုတ်အဲ့ဒီကျူကဒီပြည်သူတွေရဲ့သူတို့အိမ်မှာဆိုင်မှာကြိုက်တယ်လို့ရောင်းလို့မရဘူးပေါ့နော်။သူတို့ဟိုမှာပဲအဲ့ဒီဆိုင်ရှင်ကိုအဲ့ဒီမှာပဲရောင်းခိုင်းတာပေါ့နော်အဲ့လိုမျိုးတော့ရှိတယ်။ကျွားကလူတွေကလာပြီးတော့အဲဆန်စီစားပေါ့နော်လာဝယ်တဲ့အချိန်ဆိုလို့ရှိရင်တဲစီဆိုလို့ရှိရင်ကျွားကကလုံးဝတဲခွမပေးဘူးသူတို့တွေကဟုတ်အဲ့လိုကန့်တက်ထားတာရှိတယ
်အခုလိုဈေးရောင်းတာကန့်တက်တယ်လို့ဈေးဝယ်သူတွေအနေနဲ့လဲမှတ်ပုံတင်ပြပြီးမှသာဝယ်လို့ရပါတယ်အိမ်အောင်စုတစ်ခုကိုတစ်လမှဆန်တအိတ်တာဝယ်ခွင့်ပြုတယ်လို့မတူပီမျိုးကန်တို့ကပြောပါတယ်
ဆန်လည်းအတူတူပဲပေါ့နော်ဆန်လည်းအလိုပဲမပုံတင်နဲ့ဝဲရတယ်အဲ့ဒါတောင်မှမပုံတင်နဲ့ဝဲတာတောင်မှရွာဆက်ကလူတွေတကပို့ပြီးခက်ခဲတာပေါ့ရဲ့ကျမတို့မျိုးပေါ်ကဆိုလို့ရှိရင်တော့နည်းနည်းပေါ့နော်ခုနပြောသလိုပဲဒီကုန်းမပုံတင်နဲ့တခါလဲဝဲပြီးတော့တဲ့အိတ်ပေါ့နော်တဲ့အိတ်ကအများကြီးတော့ဝဲလို့မရဘူးပေါ့နော်အရာကိုတဲ့အိတ်မပုံတင်နဲ့ဆိုတဲ့အိတ်လောက်ပဲတင်ထောင်ကိုအလိုပဲဝဲခွန့်ပေးတာပေါ့နော်ဒါနဲ့ရွာဆက်ကလူတွေဆိုလို့ရှိရင်တော့တို့တွေခုနလိုပဲတက်စီဝဲသလိုပဲယူဟာမှုရဲ့လမ်းဖန်ရာမှာတို့တွေဝဲလို့ရတာအလုံးလို့ရှိတယ်
အရင်ကိုဗစ်ကာယောဂါကြောင့်ရွာကနေမတူပီမျိုးပေါ်တက်ပြီးဈေးဝယ်မယ်ဆိုရင်ရက်ွက်အုပ်ချုပ်ရေးမှုရဲ့ထောက်ခံစားလိုပေမဲ့လိုသလောက်ဝယ်လို့ရတယ်လို့လည်းသူတို့ကပြောပါတယ်အခုတော့မှတ်ပုံတင်ပါပြဝယ်နေရပြီးလိုသလောက်လည်းဝယ်ခွင့်မရပဲအကန့်အသတ်နဲ့သာဝယ်လို့ရတယ်လို့နောက်ထပ်ဒေတာကန်သူကပြောပါတယ်
ပါမစိုးဘောအလုံးအရာရာစားတော့ကုန်ပြီးတော့အလုံးကဈေးတက်တယ်ဝယ်လို့လည်းမရဘူးတကယ်လို့ဝယ်ပြီးပြီဆိုရင်တောင်မှဒေဖို့ကမရဘူးဒေလို့ကဆင်မပြေဘူးသူတို့အလုံးစစ်ဆေးပြီးတော့ကွန်ပျူတာကွန်ပျူတာဆိုရင်တောင်မှသူတို့ကကန်တက်ချက်သူတို့ကန်တက်ထားတယ်ဆိုတော့အခက်ခဲတော့တော်တော်လေးရှိရအခုဆိုင်ရောက်တဲ့လူလည်းမရှိဘူးဆိုတော့အာကိုကအဲ့လိုမျိုးပေါ့နော်အခက်ခဲတော့အများကြီးပဲအခုလောဆယ်ရတော့
စစ်တပ်တရင်ထဲထိမ့်ချုပ်ရောင်းချနေတာမှာဈေးနှုန်းတွေကလည်းပေါက်ဈေးထက်ပိုမြင့်မားနေပြီးတော့ပရိသတ်ပေါ်ဆန်းမွှေး12ပြည်တိတ်ကိုအရင်က3000လောက်ပဲရှိတဲ့ဈေးကိုအခု4800လောက်ပေးပြီးဝယ်နေရတယ်လို့ဓာတ်ဆီတလီတာကိုလည်းကျပ်4500ပေးရတယ်လို့ပြောပါတယ်။ကြေးရွာဘက်ကလူတွေကလည်းမတူပီမြို့မှာပဲလာဝယ်ရပြီးစားတောက်ကုန်တွေတည်ယူတဲ့အခါမှာအဆင့်ဆင့်တင်းကျပ်တဲ့စစ်ဆေးမှုတွေကြောင့်အခက်အခဲတွေကိုပါရင်ဆိုင်နေရတာပါ။လုံခြုံရေးကိန်းမှာဒေသခံတွေကအသေးချာရှင်းမပြနိုင်တဲ့အတွက်ပါနာအရိုက်ခံရသူအဖမ်းဆီးခံရသူတွေရှိနေတဲ့အတွက်စိုးရိမ်ကြောက်နံ့နေကြတယ်လို့လည်းပြောပါတယ်။မတူပီမျိုးကနေပလက်ဝမင်းတက်နဲ့ဟာခဘက်ကိုဆက်သွယ်ထားတဲ့လမ်းတွေတစ်လျှောက်စစ်တပ်ကလုံခြုံရေးဂိတ်တွေကိုလှုပ်ထားပြီးမတူပီမျိုးဘက်ကိုသွားတဲ့ရွာသားတွေကိုတင်းတင်းကြပ်ကြပ်ဆစ်ဆီးနေတာဖြစ်ပါတယ်။စစ်တပ်ကအသွားလာတွေကန့်သတ်ထားတဲ့အတွက်အခုဆိုခီးတဲ့တင်ရင်တွေကုံစီပို့ဆောင်တဲ့ရင်တွေမတူပီမျိုးရဲကိုမတော်နိုင်တဲ့လောက်ဖြစ်နေပြီးဆန်စီစားဓာတ်စီပြက်လက်နေတယ်လို့ပြောပါတယ်။အခုလိုဆန်စီစားဓာတ်စီတွေကိုကန့်တက်လိုက်တာဟာဒေသခံကာကွယ်တပ်ဖွဲ့တွေကိုရိတ်ခါထောက်ပံ့မှာစိုးရိမ်တာကြောင့်လို့ဒေသခံတွေကခံမှန်းနေတာပါ။စစ်ကောင်စီတပ်ဖွဲ့နဲ့ချင်းပြည်သူကာကွယ်တပ်ဖွဲ့ကြားပဋိပက္ခပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်ထန်တလန်မတူပီနဲ့ဟာခမျိုးတွေမှာခီးသွွာလာသူတွေကိုလုံခြုံရေးတပ်ဖွဲ့တွေက စစ်ဆေးဖမ်းဆီးမှုတွေရှိနေပါတယ်စစ်တပ်ကအခုလိုစမ်းစီစားဓာတ်ဆီတွေကိုထိန်းချုပ်ထားတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတုံ့ပြန်မှုကိုသိရဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းပေမဲ့ဖုန်းကိုင်ဖြစ်ဆိုတာမရှိပါဘူး